19ရက်6လ2005ခုနှစ်ခုကျွန်တော်တို့ရူပသမုဋ္ဌာန်ကန္တမှာဒီနေ့ရုပ်ဖြစ်ကြောင်းတရား4ပါးရဲ့ကအာဟာရဆိုတာနဲ့ခန္ဓာကိုသင်မှာဖြစ်ပါတယ်အာဟာရအရာကောက်ယူတဲ့နေရာမှာအာဟာရတရားသည်အဘိဓမ္မာသမုတ်စည်းပိုင်းမှာ4မျိုးရှိတာသိခဲ့ပြီးဖြစ်ပါမယ်အာဟာရတရား4ပါးသည်ဘာတွေလဲဆိုရင်ကပလီကာရာအာဟာရဆိုတဲ့ရုပ်အာဟာရက1နာအာဟာရ3ပါးဖြစ်တဲ့ဖတ်တာဟာရရဲ့မနောတင်စေတနာဟာရရဲ့ဝိညာဏဟာရရဲ့လို့အားလုံးပေါင်းလိုက်လို့ရှိရင်ရုပ်အာဟာရ2ပါးနာအာဟာရ3ပါးပေါင်းလိုက်ရင်အာဟာရတရား4ပါးရှိမယ်အာဟာရဆိုတဲ့အဓိပ္ပာယ်သည်မိမိတို့ရရှိထားရရုပ်နံခန္ဓာတွေကိုထောက်ပံ့တဲ့ဆောင်တတ်တဲ့တရားတွေကိုအာဟာရလို့သုံးတယ်။အဲ့တော့ထောက်ပံ့တဲ့ဆောင်တတ်တဲ့တရားအာဟာရတရား၄ပါးရှိတဲ့အထဲမှာအခုကျမတို့ကရုပ်ကိုဖြစ်စေနိုင်တဲ့အာဟာရတရားရုပ်တို့ရဲ့ဖြစ်ကြောင်းတရား၄ပါးရှိမယ်။ကံရဲ့စိတ်ရဲ့ဥဒ္ဓရဲ့အာဟာရရဲ့မှာအခုရုပ်တို့ရဲ့ဖြစ်ကြောင်းအာဟာရအကြောင်းကျမတို့လေ့လာတဲ့အခါမှာအာဟာရတရား၄ပါးတဲကဘာကိုကောက်ရလဲဆိုရင်ကပလီကာရာဟာရဆိုတဲ့ဩဇာရုပ်ကိုကောက်ရနိုင်မယ်ဒါကိုအရင်ဆုံးမြင်ခဲ့ရမယ်ကျမတို့ပြီးခဲ့တဲ့ဘက်ကသင်ခဲ့တယ်လို့ပဲရုပ်ကိုဖြစ်စေနိုင်တဲ့အကြောင်းတရားကံကိုသင်တဲ့အခါကျရင်လေကံဆိုတာဒီကုသိုလ်အကုသိုလ်စေတနာကုသိုလ်အကုသိုလ်စေတနာတွေမှာမှဘုံဌာနကိုဖြစ်စေတဲ့ကံလို့ပြောရင်ပါကဌာနကံကိုကောက်တဲ့အခါကျတော့ကုသိုလ်အကုသိုလ်စေတနာတွေထဲကလောကုတ္တရာကုသိုလ်ခြံရိုက်ခဲ့လိုက်ရတယ်တခါကြံနေတဲ့လောကီကုသိုလ်အကုသိုလ်စေတနာတွေတည်းသည်ဘုံဌာနတွေအကျိုးပေးတယ်။အဲ့ဒီမှာမှရုပ်ကိုဖြစ်စေတဲ့ကံလို့ပြောရင်လောကီကုသိုလ်တွေကအရူပကုသိုလ်၄ပါးထပ်ဖြုတ်လိုက်ရတယ်။ဒါကြောင့်ရုပ်ကိုဖြစ်စေတဲ့ကံသည်အတိတ်ကပြုခဲ့တဲ့နာနဲ့ခဏိကဆိုတဲ့ကာမကုသိုလ်ရူပကုသိုလ်ဟာလားအကုသိုလ်စေတနာ25ပါးပဲကောက်ခဲ့ရတယ်။ဒီလိုစဉ်းစားနည်းလေးနဲ့သွားစီခြင်းနဲ့နောက်တစ်ခုစိတ်လို့ရိုးရိုးပြောရင်စိတ်ပေါင်းသည်89ပါးရှိမယ်။အဲ့ဒီမှာမှရုပ်ကိုဖြစ်စေတဲ့စိတ်လို့ပြောလိုက်တဲ့အခါကြလို့ရှိရင်85ပါးသောစိတ်ပဲကြံရင်ခဲတော့မယ်။ဘာတွေဖယ်ပလိုက်ရလဲဆိုရင်အရူပဝိဘက်4ပါးရဲ့ဒွေပင်စဝိညာဉ်10ရဲ့အရေးအတွက်ကနန်းမကောက်ဖဲနဲ့ပြောရင်ယဟန္တာတို့သုတိရဲ့အလုံးစုံသောပဋိတန်တွေကျင့်လိုက်ရတယ်။ဒါလေးပုံအားမှတ်မိရမယ်။အခုလည်းရိုးရိုးဘာမှမပြောဘဲနဲ့အာဟာရလို့ပြောလိုက်ရင်4ပါးမြင်ရမယ်။ဟာရတရား၄ပါးသည်ကပလီကာရာဟာရရှိမယ်ဖတ်တာဟာရရှိမယ်မနောတင်စေတနာဟာရရှိမယ်ဝိညာဏဟာရရှိအဲ့ဒီမှာမှတေချာတတိထားပြီးတော့ပြောရမှာကရုပ်ကိုဖြစ်စေတဲ့အာဟာရလို့ပြောတဲ့အခါမှာဂုဏကနာအာဟာရတွေမပါတော့ဘဲနဲ့ကပလီကာရာဟာရဆိုတဲ့ဩဇာရုပ်ကိုယူမယ်အဲ့တော့ကျမတို့ကကပလီကာရာလို့ပြောရင်လှုပ်လွေးပြီးစားလို့ရတယ်ဆိုတဲ့အထိပဲအဲ့ဒီအထဲမှာပါတဲ့အစီအနှစ်ဩဇာတွေကိုအာဟာရလို့သုံးတယ်။ဒါကြောင့်ကပလီကာရနဲ့အာဟာရနဲ့ခွဲရင်းလည်းရတယ်။တွဲရေးလိုက်တဲ့အခါကျရင်ဒီအာလေးကဒီရကောက်မှာလာကက်လိုက်တော့ကပလီကာရာဟာရလို့လည်းရေးလို့ရ၊ကြိုက်တာရေးလို့ရတယ်။အဲ့တော့ကပလီကာရာဟာရဩဇာရုပ်သည်ရုပ်ကိုဖြစ်စေနိုင်သောအာဟာရမိ။အဲ့ဒီအာဟာရကနေပြီးတော့သူ့ကြောင့်ဖြစ်မဲ့ရုပ်ကြတော့စလေးထည့်လိုက်တော့အာဟာရဇာရုပ်အဟာရဇယုတ်ရယူတဲ့အခါမှာအဟာရဇယုတ်တွေသည်ကပလီကာရာအဟာရဆိုတဲ့ဗဟိတအဟာရတွေကိုစားသုံးတဲ့ဘုံဌာနသည်32ဘုံမှာကာမတဘုံပဲရှိမယ်ကာမ7ဘုံပဲရှိလိမ့်မယ်ရူပ16ဘုံနဲ့ကပလီကာရာအဟာရစားခြင်းမရှိအရူပ4ဘုံနဲ့မရှိတဲ့အတွက်ကြောင့်ဘုံ31ထဲက7ဘုံပဲယူမယ်ဒါကြောင့်ဘယ်ဘုံတွေလဲကြည့်လိုက်တော့အပယ်4ဘုံသားတွေပါမယ်လူတွေပါမယ်ငတ်တွေပါမယ်เนาะဒါကြောင့်ကာမဘုံလို့ပြောရင်ကာမ7ဘုံကာမ7ဘုံနေမှာလေဘယ်အချိန်မှာဟာရဇယုတ်ဖြစ်လဲဆိုရင်ကာမ7ဘုံသားဆိုတဲ့တက်ရှိတို့ရဲ့တန်တန်မှာလေဩဇာဆိုတဲ့အာဟာရယုတ်ရှိလားမရှိဘူးလားရှိထားတယ်အဲ့ဒီတက်ရှိတို့ရဲ့တန်တန်မှာဖြစ်တဲ့ဣဇဒဩဇာဆိုတဲ့အာဟာရယုတ်တွေမှာအာဟာရဇမဖြစ်သေးဘူးเนาะမြင်အောင်ကြည့်ထားအာဟာရယုတ်တွေသည်တက်မဲ့ဖြစ်တဲ့လှုပ်လွေးစားလို့ရတဲ့ဗဟိတဩဇာဗဟိတဆိုတဲ့အတွဲကြောင့်ကျွန်တော်တို့ထမင်းတို့ဟင်းတို့ခေါက်ဆွဲတို့ရေတို့အစသည်ဖြင့်ဟာတရိစံတွေဘာတွေအတွက်ဆိုရင်လေသူတို့အတွက်ဒီအသားတွေလည်းပါမှာပေါ့ငါးတွေလည်းပါမှာပေါ့အရွက်တွေလည်းပါမှာပေါ့အသီးတွေလည်းပါမှာပေါ့ဒါမှမဟုတ်ရင်ခြာလေးတွေလို့အကောင်မျိုးကြတော့ဆာရွက်တွေလည်းပါမှာပေါ့မြေကြီးတွေလည်းပါမှာပေါ့ဘလို့ပဲဖြစ်ဖြစ်အဲ့ဒါတွေဒီမှာလဲဗဟိတဩဇာဆိုရှိမယ်ဗဟိတဩဇာကလည်းအဟာရပဲဣဇဒအဟာရရေဗဟိတအဟာရရေနှစ်ခုပေါင်းလိုက်တဲ့အခါမှာအချင်းချင်း ทีโตยาวอยู่ยอนอมีเดเฉิงก็ซะอยู่อหารซะဖြစ်ตัวไปดีมาจ้ะတော့ยาก็ไม่ห่อတော့เว้เนี่ยซะป่าตัวไปอหารจังဖြစ်တယ်ยุဖြစ်ปูดีฟอร์มูลาโตเตชาหมั่นท่าอ่ะอาหารซะยุဖြစ်ปูบอกว่าဆိုရင်อิซัตตะออซะเนี่ยอิซัตตะอาหารเนี่ยเบหิตะอาหารအချင်းချင်းထီတို့ရောက်၍ယောနောမိချိန်ကဆ၍ဟာရဇာယုတ်တိဖြစ်ပေါ်တယ်ဆိုတော့အချင်းချင်းထီတို့ရောက်၍ဆိုတဲ့ကြောင့်အဟာရယုတ်တရားတွေဖြစ်တဲ့အတွက်ကြောင့်ဒီဩဇာယုတ်တိလေဟာရဆိုတဲ့ဩဇာယုတ်တိလေအစ္ဆတပဲဖြစ်ဖြစ်ဘဟိတပဲဖြစ်သူတို့မှလည်းတက်တန်းပြောလို့ရှင်စိတ်တက်ခဏ18ချက်နော်တနည်းအားဖြင့်ပြောရင်ခဏငယ်50တစ်ချက်ရှိမယ်အဲ့ဒီတော့ဒီနေရာမှာဒီဩဇာလေးရဲ့တန်တန်မှာဖြစ်လာတာလေးဒီစပြည့်ဥပတ်ပြက်သွားလို့ရှိရင်ဘင်းအလဲမှာတီနေသည်မြသည်ဖြီပဲအဲ့တော့တီနေနဲ့ပြောရင်ဒီနေရာမှာဩဇာယုတ်သည်ဒီနေရာမှာစပြီးတော့ဖြစ်တဲ့အချိန်ဆိုရင်ဒါဥပတ်ပြက်သွားတာကြတော့ဘင်းတီနေတဲ့အချိန်မှာခဏငယ်9:49ချက်ဒါရှိမယ်ဒါကြောင့်ဒီနေရာမှာဒီဩဇာလေးသည်ဣဇ္ဇတာဩဇာကျမတို့ရဲ့တန်တန်မှာဆိုဣဇ္ဇတာဩဇာတွေပေါ့နော်ကျမတို့ရဲ့တန်တန်မှာဣဇ္ဇတာဩဇာတွေရှိမယ်သူ့ရဲ့တက်တန်းကိုပြောပါဆိုသူတို့ဒီခဏငယ်50တစ်ချက်ပြည့်သူတို့တစ်ခုဖြစ်ပြီးခဏငယ်50တစ်ချက်ပြည့်တိုင်းသူတို့ချုပ်သွားမယ်ထွန်းဤသူဆိုတာကျမတို့အသုံးဆောင်နေမှာဆိုရင်လေဒီမှာလဲဩဇာရုပ်ရှိမယ်သူတို့ရဲ့တက်တန်းပြောရင်လဲခဏငယ်50တစ်ချက်ပဲဒါပေမဲ့ဘဟိတချင်းပေါင်းနေတဲ့အချိန်ကြရင်အဟာရဇမဖြစ်ဘဟိတဩဇာဘဟိတဩဇာပေါင်းနေသည်များဟာရဇာယံဒါကြောင့်ရေခွက်မှာဆိုရင်လေအဝိနေဘောဂယုတ်ရှိမရှိဘူးလားတမဲအဲရေခွက်ကလေးရဲ့တန်တန်မှာလဲဩဇာရှိထားမယ်အဲ့ဒီဩဇာသည်ဘဟိတဩဇာတမဲတန်တန်မှာရှိတဲ့ဩဇာအဲ့ဒီရေခွက်ထဲမှာကော်ဖီတော်၎င်းလက်ဖက်ရည်တော်၎င်းဒါမှမဟုတ်ရေတော်၎င်းတော်ရည်တော်၎င်းထည့်လိုက်အဲ့ဒီဟာသည်လဲဘာပဲလဲသူမှလဲအဝိနေဘောဂယုတ်ရှိပဲအဲ့ဒီမှာရှိနေတဲ့ဩဇာသည်လဲဘဟိတဩဇာဘာကြောင့်ဘဟိတလို့သုံးလဲဆိုဇီဝိတာမှာမစောက်ရှောက်ထားတာအဲ့တော့ဒီရေခွက်ထဲမှာကော်ဖီထည့်ထားတယ်ရေခွက်မှာရှိတဲ့ဩဇာရေကော်ဖီမှာရှိတဲ့ဩဇာရေနှစ်ခုပေါင်းလိုက်တော့ဟာရဇာယုတ်ဖြစ်သလားလို့ပြောရင်မဖြစ်ဘူး။ဘာကြောင့်လဲ?ဘဟိတဩဇာဘဟိတဩဇာတနည်းဘဟိတအာဟာရနှစ်ခုသွားပေါင်းရင်ဟာရဇာယုတ်မဖြစ်ဘူး။သဘောပေါက်ပါ့။တွနည်းတူဆိုတာကျမတို့သက်ရှိရဲ့တန်တန်မှာလည်းဩဇာယုတ်ရှိတာပဲ။အဲ့ဒီသက်ရှိတွေရဲ့တန်တန်မှာမျက်စိအကြည့်နေရမှာလည်းဩဇာယုတ်ရှိမယ်။သူရဲ့ဘေးမှာထီရင်တည်တဲ့နေရာမှာလဲကာယပတာရမှာလဲဩဇာရှိမယ်အဋ္ဌိဘာဝယုတ်မှာလဲဩဇာပါမှာပဲဘာလို့လဲဒီနေရာမှာအဋ္ဌိဘာဝဆိုရင်လဲဓတကကလတ်စကုဆိုရင်လဲဓတကကလတ်ထီရင်တည်တဲ့ကာယပတာရမှာလဲဓတကကလတ်အဲ့ဒီဓတကကလတ်တွေထဲမှာဩဇာတွေပါမနေဘူးလားဒါပေမဲ့အဲ့ဒီဩဇာတို့ဒီဘာရဲ့စောင့်ရှောက်မှုခံနေရလဲဆိုရင်ဇီဝိတာယုတ်စောင့်ရှောက်နေတော့သူတို့ဒီဣဇ္ဇတာဩဇာတွေကြီးပဲဣဇ္ဇတာဣဇ္ဇတာဩဇာနှစ်ခုပေါင်းလို့ထီလို့ရောက်လဲဟာရဇာယုတ်မဖြစ်ဘူးဒါကြောင့်အဟာရဇာယုတ်ဖြစ်ရတာဒီတရှိတို့ရဲ့တန်တန်မှာဖြစ်တဲ့အစီနှစ်ဆိုတဲ့ဣဇ္ဇတာဩဇာရေဘဟိတာဩဇာရေနှစ်ခုပေါင်းပြီလို့ထီကိုရောက်တယ်ဆိုတာစတွေ့တဲ့အချိန်မှာဥပတ်စစုံလိုက်တဲ့အချိန်လေးမှာအဟာရဇာယုတ်မဖြစ်သေးဘူးထီတို့ရောက်တယ်ဆိုတဲ့အတွက်ကြောင့်ဒီဥပတ်ပြီးရင်လာမယ့်ပထမဆုံးခဏငယ်လေးလဲထီပဲနောက်ထပ်49ချက်စလုံးလည်းထီပဲအဲ့တော့ဘယ်ထီရောက်မှလဲလို့ပြောရင်ဒီ49ချက်ပြည့်သွားတဲ့ထီမဟုတ်စပြီးတော့စုံလို့ရလိုက်တဲ့ထီတဲကဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဥပမာကျမတို့ရေတစ်ခွက်တောက်လိုက်တယ်ဆိုပါစို့ရေတစ်ခွက်တောက်လိုက်တဲ့အခါမှာအဲ့ဒီရေဒီကျမတို့ရဲ့ဗဇက်ထဲရောက်လာမယ်ပေါ့ရှာလေးပေါ့တင်ယုံတဲ့အချိန်ငုံထားတဲ့အချိန်အဲ့ဒီမှာရောအဟာရဇာယုဖြစ်သလားလို့ပြောရင်မဖြစ်သေးဘူးလားရေလေးတစ်ခွက်ရေတငုံလေးဗဇက်ထဲထည့်လိုက်ပြီထဲလိုက်တဲ့အချိန်မှာကျမတို့ရဲ့ရှာမှာနှစ်ခမ်းမှာရှိနေတဲ့ဩဇာဒီဣဇ္ဇတာဩဇာဟုတ်လားရေမှာကဘဟိတာဩဇာသူတို့ဒီဘယ်အချိန်ကစပြီးအဟာရဇာယုဖြစ်တယ်လဲလို့ပြောရင်အစာအိမ်ထဲရောက်ပြီးမှလားဘယ်အစာအိမ်ထဲကလဲနှစ်ခုစုံလိုက်တဲ့အချိန်ထဲကထီရောက်တဲ့စစုံတဲ့အချိန်တော့ဥပတ်ဆိုတာမဖြစ်သေးဘူးထီတို့ရောက်ရဒါကြောင့်အချင်းချင်းထီတို့ရောက်ရောနောမိကဆိုတော့ငုံနေတဲ့အချိန်လဲဖြစ်နေတယ်ဟုတ်ပြီနော်မြိုချလိုက်တဲ့အချိန်လေလေချောင်းတစ်လျှောက်ရောက်သွားရင်ရောဖြစ်နေမှာပဲအစာအိမ်ထဲရောက်တော့ဦးရေဦးမတွေကြားထဲရောက်သွားရင်ရောဖြစ်နေမှာပဲဒါကြောင့်ကြင်ညက်မှာမဟုတ်ဘူးဒါကြောင့်စာမွေးမေးခွန်းနေနဲ့လာတဲ့အခါမှာအစာဟာရတစ်ခုကိုစားသုံးတဲ့အခါမှာအစာကြင်ညက်ပြီးမှဟာရဇာယုဖြစ်သလားဘယ်အချိန်ကစ၍ဟာရဇာယုဖြစ်တယ်လို့မင်းစာမကြက်တဲ့သူတွေကတော့အစာကြင်ညက်ပြီးမှဖြစ်တယ်လို့ဖြေတော့မှာပဲ ซาติชาตินทาได้ตัวนี้จ้ะรอเบเฉิงก็สะพี่รอฮารซายุผิดเลยสวยอิซัตตาอาหารเนเบหิตาอาหารอัจฉินจินทีโตยาวยวยยอนอมิกาฮารซายุดิผิดบ่เลยดีหาเลียวหมัดทาดีที่น้าเลยล่ะไอ้ห่าเลียวติเสจินเลยไอ้กะนี่พี่รอนอกแท้จมารุ ตัยบันนี่โหลเล่ลาท่าจ๋าเลยป่ะเนาะอภิธรรมมาเล่ลากินตัยบันปัญญาฤเล่ลาได้เฉยมาม้าแต่ตาลีนี่กูจะมาดีนี่เฉยเปล่าเนาะ